ကယားပြည်နယ်အတွင်းဗိုလ်ချုပ်ဆန်ကျေးရုပ်ထုထားတာနဲ့ပတ်သက်ပြီးတော့ဝိုင်းပြီးတော့ဆန္ဒပြကြလို့ပြည်နယ်အေးချမ်းမှုကိုထိခိုက်စေရင်စစ်တပ်နဲ့အရေးယူကင်တွယ်သွားမယ်လို့ကယားပြည်နယ်ဝန်ကြီးချုပ်ကပြောကြားလိုက်တဲ့အတွက်ပြင်းပြင်းထန်ထန်ဝေဖန်ခံနေရပါတယ်။ဗိုလ်ချုပ်ကျေးရုပ်ထားရှိမှုနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ကရင်နီလူငယ်အဖွဲ့အစည်းတွေမကြသေးမီရပ်ပိုင်းကတွေ့ဆုံညှိနှိုင်းပွဲမှာအခုလိုပြောသွားတာဖြစ်ပါတယ်။ VOA သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ကယားပြည်နယ်တွင်ဗိုလ်ချုပ်ကျေးရုပ်သရှိရေးတာဝက်လှုပ်ရှားမှုတွေကပြည်နယ်အေးချမ်းမှုကိုထိခိုက်မယ်ဆိုရင်စစ်တပ်ကိုအမိတ်ပေးကင်တွယ်ခိုင်းမယ်လို့ကယားပြည်နယ်ဝန်ကြီးချုပ်အဖောင်ချူကလည်းပြောဆိုခဲ့ပါတယ
်။ဗိုလ်ချုပ်ကျေးရုပ်သရှိရေးတာဝက်လှုပ်ရှားမှုတွေကပြည်နယ်အေးချမ်းမှုကိုထိခိုက်မယ်ဆိုရင်စစ်တပ်ကိုအမိတ်ပေးကင်တွယ်ခိုင်းမယ်လို့ကယားပြည်နယ်ဝန်ကြီးချုပ်အဖောင်ချူကလည်းပြောဆိုခဲ့ပါတယ်။ဗိုလ်ချုပ်ကျေးရုပ်သရှိရေးတာဝက်လှုပ်ရှားမှုတွေကပြည်နယ်အေးချမ်းမှုကိုထိခိုက်မယ်ဆိုရင်စစ်တပ်ကိုအမိတ်ပေးကင်တွယ်ခိုင်းမယ်လို့ကယားပြည်နယ်ဝန်ကြီးချုပ်အဖောင်ချူကလည်းပြောဆိုခဲ့ပါတယ်။ဗိုလ်ချုပ်ကျေးရုပ်သရှိရေးတာဝက်လှုပ်ရှားမှုတွေကပြည်နယ်အေးချမ်းမှုကိုထိခိုက်မယ်ဆိုရင်စစ်တပ်ကိုအမိတ်ပေးကင်တွယ်ခိုင်းမယ်လို့ကယားပြည်နယ်ဝန်ကြီးချုပ်အဖောင်ချူကလည်းပြောဆိုခဲ့ပါတယ်။ဗိုလ်ချုပ်ကျေးရုပ်သရှိရေးတာဝက်လှုပ်ရှားမှုတွေကပြည်နယ်အေးချမ်းမှုကိုထိခိုက်မယ်ဆိုရင်စစ်တပ်ကိုအမိတ်ပေးကင်တွယ်ခိုင်းမယ်လို့ကယားပြည်နယ်ဝန်ကြီးချုပ်အဖောင်ချူကလည်းပြောဆိုခဲ့ပါတယ်။ဗိုလ်ချုပ်ကျေးရုပ်သရှိရေးတာဝက်လှုပ်ရှားမှုတွေကပြည်နယ်အေးချမ်းမှုကိုထိခိုက်မယ်ဆိုရင်စစ်တပ်ကိုကျွန်တော်ရဲတပ်ဖွဲ့များကအနေနဲ့ပဲအဲ့တော့တပ်ကိုယ်တော်တွေကဥပဒေထိုင်လို့ကျွန်တော်တို့အမိန့်ပြရဲတောင်းပေးရမယ်။ဒါကျွန်တော်ရဲ့လုပ်ငန်းနဲ့တောင်းဝန်ဖြစ်တယ်။ငါသာပြောချင်းဖြစ်တယ်
ပြည်ကတဲ့တနင်္လာနေ့မှာကြရားပြည်နယ်ဆူရဖွဲ့နဲ့ကြရားပြည်နယ်အတွင်းလက်နက်ကန်ဖွဲ့တွေဖြစ်တဲ့ကရင်နီမျိုးသားသုတ်သက်ရေးပါတီ KMPP ၊ကရင်နီပြည်လူမျိုးပေါင်းစုံပြည်သူ့လူမျိုးရေးသဦး KMPLF ၊ကလလတာ၊ကရမ်းပြည်တပ်ပါတီ KNLB ၊ကရင်နီမျိုးသားငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးပါတီ KMPDP ၊ကရင်နီမျိုးသားစီးလုံရေးဖွဲ့ KNSO ၊ JFU စတဲ့အဖွဲ့ခေါင်းဆောင်တွေနဲ့ကရင်နီလူငယ်ဖွဲ့တို့နဲ့တွေ့ဆုံမှုတွင်ဝန်ကြီးချုပ်ကနေပြောဆိုခဲ့တာပါကြရပြည်နယ်လွိုင်ကုံမြို့မှာဗိုလ်ချုပ်အောင်ဆန်းမြင်းစည်းကျေးရုပ်သားရှိမှုနဲ့ပတ်သက်ပြီးတန့်ကွက်မှုတွေရှိနေတာကြောင့်ပြည်နယ်ဆိုရဖွဲ့ကနေကရင်နီလူငယ်စုကိုယ်စားလှယ်တွေကိုမနေ့ကဆိုရဖွဲ့ရုံးမှာခေါ်ယူတွေ့ဆုံခဲ့ရမှာညှိနှိုင်းမှုအစီအမပြေခဲ့ဘူးလို့ကရင်လူငယ်စုရဲ့ပြောရေးဆိုခွင့်ရှိသူခွန်ဘာနာဘုတ်ကပြောပါတယ
်မနေ့ညကဝန်ကြီးချုပ်နဲ့တွေ့ရချင်းဒီမှာလူငယ်တွေကိုဆောင်အားတန်ဆောက်သူတွေအမှုတွေဆရာဆွဲဆွဲတာတွေမလုပ်ဘူးဆိုတာကိုပြောတယ်ဒါပေမဲ့အဲ့ဒါတွေလည်းဘာမှမဖြစ်လာပဲကျွန်တော်တို့ရဲ့လေလူကလည်းဆောင်နေမှာပဲရှိနေတယ်အမိတရားဆွဲဆိုမှုတွေကလည်းဖြစ်ရှိနေတယ်ဆိုတော့ဒီမှာလူကတော့ဒီနေဆိုရနဲ့ပေါင်းဆောင်ရဲ့ပို့ကျဆရာတော့ဖြစ်နိုင်တော့ဘူးဆိုတော့ကျွန်တော်တို့တဘောထားတော့တင်ပြလို့မှကျွန်တော်ပြန်လာလိုက်ရပြန်ကျွန်တော်တို့တွေ့ရပုံစံအပြန်လည်းညီနေပုံစံမဟုတ်ဘဲနဲ့အစိုးရဖက်တစ်ဖက်ဆက်ဆံဖက်ရဲ့ပုံစံမျိုးရများတယ်ပေါ့
လွယ်ကူမျိုးပန်းချံမှာဗိုလ်ချုပ်ကျေးရုပ်စိုက်ထူရေးအတွက်ကရင်နီလူငယ်တွေနဲ့ပြည်နယ်ဆိုရဖွဲ့တို့တွေ့ဆုံဆွေးနွေးမှုကဒီကနေ့ထိ၄ကြိမ်မြောက်ရှိပေမဲ့လည်းအဆင်မပြေသေးပါဘူး။ကရင်နီလူငယ်ဖွဲ့တွေအနေနဲ့ကြားပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထူမှုအစီအစဉ်နဲ့ပတ်သက်ပြီးဆန္ဒဖော်ထုတ်ကန့်ကွက်ကြသလိုလက်ရှိမှာဒေသခံတွေရဲ့တဘောထားကိုစစ်တမ်းကောက်ယူနေစေလို့သူကပြောပါတယ်။ကရင်နီမျိုးသားသုတ်သက်ရေးပါတီ KMPP ဆက်ဆံရေးယုံတာဝန်ခံခူးကြီးရယ်ကတော့ဝန်ကြီးချုပ်တယောက်အနေနဲ့ပြဿနာကိုညှိနှိုင်းဖြေရှာရမှာဖြစ်ပြီးဒီလိုစကားတွေမပြောသေးဘူးလို့ဆိုပါတယ
်။ဒီနေ့ချုပ်ကပေါ့။အဲ့နေ့တော့သူပြောတာတစ်ချက်တော့ရှိတယ်ဟုတ်လား။ဒီနေ့အချိုင်းကိုထိခိုက်လာမယ်။ဒီနေ့အချိုင်းကိုထက်လာမျိုးဆိုသူပြောတာစစ်သားကမေ့ပေးလို့ရတယ်ပေါ့။နောက်တစ်ချက်ကကျတော့သူကစစ်သားကိုညှိချလို့ရတယ်ဆိုရင်လို့ပြောတော့လေ။မဆိုရင်အဲ့လိုလည်းသူမျိုးပြောသေးပါဘူး။ဒီမှာသေးသေးကလုံးမယ်ဆိုရင်သူအားလုံးပြည့်ပြည့်လေးလေးသူချားပြအပြုမသူရဲ့စကားတော့ခါယူပြီးမှလုံးတင်လုံးတည်ရသူအဲ့ချားပြပေးဖို့လိုတယ်ကျွန်တော်တော့လိုမျိုးလေ
။ကြားပြည်နယ်တွင်ဗိုလ်ချုပ်ဆန်းကျေးရုပ်စိုက်ထူသွားမဲ့ပုံမှာဒီနေ့ဖွဲ့စည်းတွေကနေဇူလိုင်လ3ရက်နေ့ကကန့်ကွက်ဆန္ဒဖော်ထုတ်မှုဖြစ်ပွားခဲ့သလိုကျေးရုပ်စိုက်ထူမှုကိုကန့်ကွက်တဲ့လူငယ်ဖွဲ့တွေထဲကခွန်တော်မဒီတီဖီလစ်သိုးအောင်နဲ့ခွန်မျိုးလှဝင်းတို့၄ယောက်ကိုနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်905ခန်းနဲ့တရားစွဲဆိုခံစားရပြီးချုပ်နှံခံစားရပါတယ်။ကန့်ကွက်ဆန္ဒပြမှုအပေါ်ဝန်ကြီးချုပ်ကနေတိုင်ရာတုံးပြီးကင်တွယ်မဲ့ကိစ္စပြောဆိုမှုပုံမှာဝေဖန်တန်တွေမြင့်လာပေမဲ့ NLD ကကြားပြည်နယ်လှုပ်တော်ကူဆလဲဦးအောင်နိုင်ဦးကတော့ဒီလိုအမြင်ရှိနေပါတယ
်။ဒီဘက်ကသူ့အပေါ်တစ်ဆက်တော့ဖြစ်တာပြီးဆိုတော့ထိတဲ့သိတဲ့နေရာမှာတော့သူတို့ကောပါလေ။ကျွန်တော်ဒီဘာဆန္ဒပြနေကြတော့မရဘူး။ဒီဆန္ဒပြမဲ့သူတွေအားလုံးကလည်းပါဆိုတော့သူ့လမ်းကြောင်းကိုတောင်းရတယ်။အဲ့ဒါစပယ်တစ်ဖက်ကစိုးလာလို့ဝစိုးရတဲ့ယူတဲ့ဆန္ဒပြဆိုတော့စစ်တပ်ကိစ္စကိုရဲစေးတော်ရတဲ့ကိစ္စပဲလေ
။ကြားပြည်နယ်ဝန်ကြီးချုပ်ရဲ့ပြောဆိုမှုနဲ့ပတ်သက်လို့နိုင်ငံရေးလှိလာသုံးသပ်သူတောက်တာရောင်မျိုးသိန်းကတော့အခုလိုသဘောထားမှတ်ချက်ပေးပါတယ
်။ဝန်ကြီးချုပ်ရဲ့မှတ်ချက်ဟာကျွန်တော်တို့သွားနေတဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလမ်းကြောင်းနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့မြင်တယ်။လက်ရှိပြည်သူလူထုရဲ့ဆန္ဒမဲနဲ့ပြည်သူလူထုကရိုးရိုးတင်မြောက်တဲ့အစိုးရလက်ထက်မှာဒီလိုမှတ်ချက်မျိုးကိုပေးတယ်ဆိုတာဒါဒီမိုကရေစီကြောင်းရမယ်တော့ဒီမိုကရေစီရဲ့အန္တရာယ်ပဲဒီမိုကရေစီရဲ့အနှစ်ပါတာဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့လွတ်လပ်စွာစီတမ်းတဲ့လေခွင့်ဆိုတဲ့အခွင့်အရေးတွေအတွက်ကြီးမားတဲ့ချင်းချောက်မှုတစ်ခုပဲလို့မြင်တယ်ဒီလိုမှတ်ချက်ပေးမှုပြောဆိုမှုနဲ့ပတ်သက်ပြီးတော့ပြည်ထောင်စုအစိုးရအနေနဲ့ဒီသက်ဆိုင်ရာဝန်ကြီးချုပ်ကို လိုအပ်တဲ့မဆုံးရဆစ်စီအရေးယူမှုတွေကိုမမချက်မနေလုပ်ဖို့လိုအပ်တယ်လို့မြင်ပါတယ
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာဒီမိုကရေစီအခြေခံကောင်းမွန်လာလိမ့်မယ်လို့မျှော်လင့်နေကြပေမဲ့လည်းဆန္ဒဖော်ထုတ်မှုပေါ်မှာအရေးယူမှုတွေတားဆီးပိတ်ပင်မှုတွေလှုပ်လှစွာပြောဆိုရေးသားခွင့်ပေါ်မှာကန့်သတ်မှုတွေပိုများလာတယ်လို့လူခုရေးစောင့်ကြည့်လေ့လာသူတွေကနေဝေဖန်မှုတွေလည်းရှိနေပါတယ်ခင်ဗျာ။